မြန်မာနိုင်ငံမှာတော့လက်ရှိအားဖြင့်လူပေါင်း3000ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိတပြိုင်တည်းစစ်ဆေးနိုင်မှုလိုအပ်တဲ့ဓာတုနဲ့စက်ပစ္စည်းတွေအလုံအလောက်ရှိထားပြီလို့အမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်လိုအပ်တဲ့ပစ္စည်းတွေနောက်ထပ်ရောက်လာဖို့ရှိတယ်လို့ရောဂါကာကွယ်ရေးအစိုးရဌာနဆိုင်ရာတွေကြားမှာလည်းပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်COVID-19 နဲ့ပတ်သက်လို့ဒီကနေ့လုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပြောဆိုသွားတာတွေကိုကောက်နှုတ်စူးစီးပြီးတော့ VOA သတင်းနောက်မဆုစုဆက်ပြီးပြောပြပေးပါရှင်
။မြန်မာနိုင်ငံက COVID-19 စောင့်ကြည့်နေတန်တရားလူနာတွေထဲမှာဒီရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အမျိုးသားချမ်းမာရေးတပ်ခွဲမှုဆိုင်ရာဌာန NHM မှာရောဂါစစ်ဆေးဖို့လိုအပ်တဲ့စက်ပစ္စည်းတွေအလုံးလောက်ထားရှိပြီးအရေးပေါ်စီမံချက်ရေးဆွဲနေတယ်လို့ပြောပါတယ်။
ကျမတို့နဲ့အစားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတဲ့အခါကျအရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်။ကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာဘီလိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တပ်ခွဲကန်း3ပစ္စည်းရေး reagent တွေပေါ့နော်။အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်ထားရှိပါတယ်။အခုလောလောဆယ်လူ3000ကျော်ကိုစစ်ဆေးဖို့ရှိပါတယ်။နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်။အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC တို့ပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေကရောက်ဖို့တွေမရောက်သေးပါဘူးရှင့်။
ဒါကတော့မြန်မာနိုင်ငံဆီယဝန်အသင်းကဒီကနေ့နေ့လယ်မှာချင်းပါတယ် COVID-19 နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဆွေးနွေးပွဲမှာ NHL ကဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကပြောသွားတာပါပြည်ရင်းကကိုရိုနာရောဂါစောင့်ကြည့်နေတဲ့တန်တရားလူနာတွေကိုစစ်ဆေးတာမှာအရင်ကလိုပြပပို့စရာမလိုတော့ဘဲဖေဖော်ဝါရီလ20ရက်နေ့ကစပြီးရန်ကုန်မှာရှိတဲ့အမျိုးသားချမ်းမာရေးတပ်ခွဲမှုဆိုင်ရာဌာနမှာပဲစစ်ဆေးနေပြီဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကကပ်ရောဂါအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအချိန်မရွေးကူးစက်လာနိုင်တာကြောင့်ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအရှိန်မြင့်ဆောင်ရွက်နေတယ်လို့ NHL အနေနဲ့လည်းအရေးပေါ်စီမံချက်တွေကိုချထားပြီးဖြစ်တဲ့အကြောင်းဒေါက်တာအုံမဆွေတင်ကပြောပါတယ်
ဆက်နေ reagent တွေအပြင်ရောလူပေါ့နော်စစ်ဆေးတဲ့ technician တွေဝန်ထမ်းတွေဆရာဝန်တွေ microbiologist တွေအနေနဲ့ဆိုရင်စရဲကကျွန်တော်တို့စီမံချက်အခုချထားပြီးပါပြီကျွန်တော်တို့ first line second line ပေါ့ first line ကလူတွေများ methodosa ဖျားနာသွားတယ်ကူးစက်သွားတယ်ဆိုရင် second line အနေနဲ့လည်း backup တွေအနေနဲ့လည်းကျွန်တော်တို့ထပ်ပြီး train ထားပါတယ
်လူတို့အနေနဲ့သတင်းအမှားကောလာဟာလာတွေကိုမယုံကြဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်